မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကိုယ်စားလှယ်ဖွဲ့နဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD တို့ဒီကနေ့တွေ့ဆုံရမှာအမျိုးသားညီညွတ်ရေးအတွက်ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးခဲ့ကြတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါ။ရှမ်းပြည်နယ်ကိုရောက်ရှိနေတဲ့ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ကိုယ်စားလှယ်ဖွဲ့နဲ့ SNLD ကိုယ်စားလှယ်ဖွဲ့ဟာဒီကနေ့မနေ့10နာရီလောက်မှာတောင်ကြီးမြို့ NLD ရုံးမှာတွေ့ဆုံခဲ့ကြတာပါ။အမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်ဆိုပြီးရွေးကောက်ပွဲအနိုင်ရခဲ့တဲ့ NLD ပါတီကတိုင်းရင်းသားနိုင်ငံရေးအင်အားစုတွေနဲ့တွဲဆုံဖို့စီစဉ်ရမှာအစောပိုင်းမပြေလည်မှုတွေကြုံခဲ့ရပြီးတဲ့နောက်ရှမ်းပြည်နယ်မှာတော့နိုင်ငံရေးပါတီတချို့နဲ့အစီအစဉ်အတိုင်းတွဲဆုံနေတာဖြစ်ပါတယ်ဒီကနေ့တွဲဆုံရမှာတော့အမျိုးသားညီညွတ်ရေးကိစ္စအပါအဝင်တိုင်းရင်းသားနိုင်ငံရေးအင်အားစုတွေနဲ့တွဲဆုံဆွေးနွေးနိုင်ရေးကိစ္စတွေကိုပါဆွေးနွေးခဲ့ကြောင်းလည်း SNLD ပါတီရဲ့တွဲဖက်အထွေထွေအတွင်းမှုတစ်ဆိုင်းကျော်ညွန့်က VOA ကိုပြောပါတယ်
ကျွန်တော်တို့အမျိုးသားညီညွတ်ရေးကိစ္စတွေပါမယ်နောက်ပြီးတော့ဆွေးနွေးဆင်မစလီကတဲ့မွန်တိုကီယိုတို့ကိစ္စတွေလည်းပြန်ပြီးလှုပ်ဆောင်ဖို့ကျွန်တော်တိုက်တွန်းခဲ့ရရှိတယ်ပြည်ပြင်းတော့ NLD ကနေထုတ်ပြန်လာတဲ့ခေတ်ခေါ်တဲ့48ပါတီတွေလည်းအနာပါတီရေပေါ့ဗျာအဲ့ဒီအဖက်အစီအစဉ်လည်းဖြစ်နေတော့အကုန်လုံးဆွေးဆုံဖို့ပေါ့လေကျွန်တော်ကတိုက်တွန်းနေရှိပါတယ်အဲတကယ်တော့ဒီမွန်တော့ကရမှာမတူဆုံမှုချင်းချင်းတိမကောင်းတဲ့ဟာကိုလည်းလိုအပ်ရင်လည်းကျွန်တော်တို့ကုညီဆောင်ရွက်ဆိုရင်လည်းကျွန်တော်ကုညီဆောင်ရွက်ဖို့ကုညီဆောင်ရွက်နိုင်နေဆိုတဲ့အပိုင်းနဲ့သူတို့ကြိုးစားကြတာရှိပါတယ်
အခြားဆွေးနွေးတဲ့အချက်တွေကတော့ SNLG ပါတီရဲ့မူဝါဒဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဆိုင်ရာအခြေခံမူနဲ့မျှော်မှန်းချက် SNLG ပါတီဆောင်ရွက်နေတဲ့လုပ်ငန်းစဉ်စတာတွေပါဝင်ခဲ့ပါတယ်။ဒီကနေ့တွေ့ဆုံပွဲမှာ NLG ပါတီကကိုယ်စားလှယ်3ဦးနဲ့ SNLG ပါတီကကိုယ်စားလှယ်3ဦးစီပါဝင်ဆွေးနွေးခဲ့တာပါ။ဒီအဆင့်ဟာသဘောထားကောက်ယူတဲ့အဆင့်ဖြစ်ပြီးနောက်တစ်ဆင့်မှသာပုံမအလုပ်သဘောဆန်တဲ့အပိုင်းကိုဆောင်ရွက်နိုင်မယ်လို့ SNLG ဘက်ကသုံးသပ်ထားပါတယ်လက်ရှိဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ကိုယ်စားလှယ်အဖွဲ့ကတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လိုက်လံတွဲဆုံနေတာနဲ့ပတ်သက်လို့သူတို့ပါတီရဲ့သဘောထားကိုဆိုင်းကြုံညွန့်ကအခုလိုပြောပါတယ
်။ NLD ကိုယ်တိုင်လည်းပြောရတာပဲအင်းသားညီသားစီရင်လုပ်မယ်ပြုမယ်။ဒါတော့ဒီတိုင်းတိုင်းအင်အားစုတွေရှိမယ်၊ဒီမိုကရေစီအင်အားစုတွေရှိမယ်။တိုင်းတိုင်းအင်အားစုဆိုတဲ့နေရာမှာနိုင်ငံရေးပါတီတွေလည်းပါမယ်။ဒီနေ့လည်းမြန်မာ့ခွင့်ရှိတွေပါမယ်။အစီအစဉ်တွေလည်းပါပါမယ်နိဆိုတော့ဟိုတကယ်တည်းကလည်းဟိုပေါင်းဆောင်ရနိုင်တာအကောင်းဆုံးပဲကျွန်တော်နိုင်ငံနဲ့ဒီချိန်မှာကအဖက်ဖက်ခံနေယူရင်းနေတယ်နိဒါအားနေနေတယ်ဟောဟိုလည်းနိုင်ငံကအရင်ကပြီးနေတဲ့ချိန်မှာဟိုရဲ့ဒီတွင်းအမိရမ်းညူကြီးရဲ့ဒီဆောက်နိုင်လာမှာပဲဟိုခါကကောင်းအောင်လုပ်ရမှာပေါ့ဗျာဆိုတော့အဲ့ဒါကိုဒီဆောက်နေကိုအရေးကြီးပါတယ်အဲ့ဒီအတိုင်းကဏ္ဍမှာတော့ကျွန်တော်ဖတ်ထားပြီးတော့ဟိုဟောဟိုကိုင်းဆောင်ရတာတော့ပေါင်းဆောင်တာတော့ကောင်းလို့ရှိပါတယ်
ဒီနေ့မနက်ပိုင်း၈နာရီလောက်ကတော့ NLD ကိုယ်စားလှယ်အဖွဲ့နဲ့လာဟုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ LNDP တို့တွဲဆုံဆွေးနွေးခဲ့ကြပြီးလာဟုပါတီဘက်ကငင်းချမ်းရေးဒေသဖွံ့ဖြိုးရေးအုပ်ချုပ်ရေးနဲ့မြေယာကိစ္စတွေထည့်သွင်းဆွေးနွေးခဲ့ကြောင်းပါတီဥက္ကဋ္ဌဒေါ်အေးတီတာမြင့်ကပြောပါတယ်အခြားအရေးကြီးအချက်အနေနဲ့လာဟုအမျိုးသားတွေရဲ့လူလားချက်ကိုလည်းဆွေးနွေးခဲ့ကြောင်းပြောပါတယ်ကျွန်တော
်တို့ကလာဟုအောင်သိတော်ရှိရပေါ့နော်။ကြာရှင်းပါတယ်။ဒုတိယအလူကြီးရဲ့အများဆုံး။လာဟုကပုပန်အုပ်ချုပ်ခွင့်ရဒေသလည်းမရဘူး။ဟိုဒီကောက်ပွဲမှာလည်းကျမတို့လွတ်လွတ်လပ်လပ်နဲ့ပြည်ုံခွင့်တွေပေါ့နော်။ဒါတွေကလည်းမရတဲ့ဖက်ဖက်မှာကြီးအားရအများကြီးတော့ဒီဦးရများပြီးလဲလဲပေါ့နော်။ဒီထောင်ဆွေးရှင်းမှာလည်းကျမတို့ကမတက်နိုင်တဲ့အတွက်ပေါ့နော်။ကျမတို့လာဟုတိုင်းတိုင်းရောက်ဝင်ကြည့်ရအနေနဲ့အစ်မပဲရှိတယ်ပေါ့နော်။အဲဒါကဒီထောင်ဆွေးအစ်မဖြစ်လာဖို့ပေါ့နော်။
ဒီကနေ့ NLD ကိုယ်စားလှယ်အဖွဲ့ဟာရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီ SNDP ဝါအမျိုးသားပါတီ WNP တို့နဲ့လည်းတရားစီတွဲဆုံဆွေးနွေးခဲ့ပါတယ်။ရှမ်းပြည်နယ်မတိုင်ခင်တွားရောက်ခဲ့တဲ့ကြားပြည်နယ်မွန်ပြည်နယ်တွေမှာတော့တွဲဆုံဆွေးနွေးမဲ့နေရာအတွက်သဘောတူညီချက်မရတာကြောင့်ဆွေးနွေးမဲ့အစီအစဉ်တွေပြတ်ခဲ့ပါတယ်။ကျွန်တော်မိုးစော VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။